အခုနှစ်ဆောပိုင်းကအကြမ်းဖက်တိုက်ခိုက်မှုတစ်ခုကိုထုတ်လွှင့်ခဲ့တဲ့အိန္ဒိယနိုင်ငံထိပ်တန်းရုပ်တံသတင်းလိုင်းတစ်ခုကိုပြစ်ဒဏ်အနေနဲ့တရားကြားထုတ်လွှင့်ခွင့်ပိတ်ဖို့အမိန့်ထုတ်လိုက်တဲ့အပေါ်မှာအိန္ဒိယနိုင်ငံကထင်ရှားတဲ့သတင်းတောက်တွေနဲ့အယ်ဒီတာတွေကအိန္ဒိယအစိုးရကိုဝေဖန်ပြောကြလိုက်ပါတယ်။ဒီလိုတမ်းပြပိတ်ပင်လိုက်တာဟာအကြမ်းဖက်တိုက်ခိုက်မှုသတင်းပေးပို့တာနဲ့ပတ်သက်ပြီးမီဒီယာထုတ်လွှင့်မှုတွေအပေါ်မှာပထမဆုံးပိတ်ပင်လိုက်တာဖြစ်ပါတယ်။ဒါဟာပြင်းထန်တဲ့ဆန်ဆန်ဖြတ်တောက်မှုဖြစ်တယ်လို့ Guide of India သတင်းဌာနကအယ်ဒီတာတွေကနေပြောကြလိုက်တာပါ။ဒါအပြင်ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာအခြေခံအခွင့်အရေးတွေကိုပယ်ဖြစ်တဲ့1985ခုနှစ်အရေးပေါ်အုပ်ချုပ်မှုအခြေအနေနဲ့ဆင်တူနေပါတယ်လို့ဆိုပါတယ်။ NDTV ရဲ့ Handy ရုပ်သံတိုင်းကထုတ်လွှင့်ခဲ့တယ်လို့ဆိုရတဲ့သတင်းဟာ viewer ရဲ့အလုံးကိုတိမ်မွေ့နေတဲ့ပြီးဒီသတင်းကိုအကြမ်းဖက်သမားတွေယူသွားနိုင်တာကြောင့်အိန္ဒိယနိုင်ငံမြောက်ပိုင်းကပဒံခော့၄ရက်အခြေစိုက်စခန်းကိုတိုက်ခိုက်တဲ့စစ်သွေးကြော်တွေကိုနှိမ်နင်းတဲ့စစ်ဆေးရေးအတွက်မှအမျိုးသားလုံခြုံရေးကိုထိခိုက်နိုင်ခြင်းရှိတယ်လို့အိန္ဒိယနိုင်ငံသတင်းနဲ့ပြန်ကြားရေးဝန်ကြီးဌာနကပြောပါတယ်။ဒီတိုက်ခိုက်မှုတွင်အိန္ဒိယစစ်သား9ဦးသေဆုံးပါတယ်။ဒီလေရက်အခြေစိုက်စခန်းဟာတိုက်လေယာဉ်တွေနဲ့တန်ကြပ်ကားကားတွေနေရာတွေကိုဒီရုပ်သံတိုင်းမှာဖော်ပြခဲ့တယ်လို့ဆိုပါတယ်။ NDTV ကတော့ဒီဆက်ဆက်ချက်ကိုညှင်းဆိုလိုက်ပြီးဒီသတင်းကိုတခြားရုပ်သံတွေနဲ့သတင်းစာအလုံးမှာလည်းဖော်ပြပါတယ်လို့ဆိုပါတယ်။